Welcome to the Voice of America in Burmese.
mingla mne khin ma thora shi mya shin washington dc myo ro american atan ye 2022 khu ne ogola 14 ye ni snin ni mne khin season dwe ko line do meter 25 40 51 tuk ka ni dai yai sat tin thau lwin ni ba bi shin thora shi mya shwin lan chan mye cha ba si shin chuma thinki type ba
thora shi ba mingla ba kya chano ga khin maung so me ma kyein dwe ko docking myo ta ne adu pyo pya ma phit par de ဒီမနေ့ပြောပြမယ့်အကြောင်းအရာတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအရာအကြီးအကဲကတောင်းဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံရဲ့ COVID ကပ်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေအကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID ကပ်ရောဂါပိုးရဲ့မူလဇင်းမြစ်စုံစမ်းရေးအဖွဲ့ဖွဲ့လိုက်တဲ့အကြောင်းတွေနဲ့ဒီသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ထိတ်တဲရောက်တဲ့နေ့ပြီးမှတော့သခိုင်းမှာစစ်ရင်တန်းတိုက်ခိုက်ကြောင်းဒေသခံကာကွယ်ရေးအဖွဲ့ကပြောတာကိုစစ်တပ်ဘက်ကတော့ညှင်းဆုံနေပါတယ်
။ဘလဲပါမှာလဲလမ်းကွက်ပါမှာတော့ဒီဘလဲမြို့နယ်ကဒီရက်ကရေပေါ်ရေပေါ်ကာတစီရောလောင်းဝလောင်းပဲပေါက်ကွဲသွားတယ်။ခီးခိုင်းမှုကတော့အဲ့ဒီကာတစီလုံးတော့မှာဒီရက်ကြီးတော
့ဒီဆောင်မတွေတင်ပြတဲ့ခါမှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့အာဖဂန်လုံခြုံရေးနောက်ဆုံးရအခြေအနေလူမျိုးရုံးတပ်ဖြတ်မှုဆွဆွဲခြင်းတဲ့ဆူဒန်သမ္မတဟောင်းကို ICC တရားရုံးကိုလွှဲအပ်ပေးဖို့ရှိနေတဲ့အကြောင်းစင်ကာပူကရေအခက်ခဲစတဲ့သတင်းဆောင်မတွေနဲ့အတူအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်သိပ္ပံတဲ့နီးပညာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥခင်မောင်စုမင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဖြစ်ဖို့နဲ့ဖေဖော်ဝါရီလတရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအရာအကြီးအကဲဂျိုးဆက်ဘိုရဲကမနေ့တောက်ကြံနေ့ကတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲရန်ယူဆွတ်နဲ့တောက်ကြံနေ့တယ်လီဖုန်းဆက်သွယ်ပြောဆိုရမှာမစ္စတာဘိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုပေါ်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံအရေးကူညီဖြည့်ရှင်းပေးဖို့အထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအဲရန်ယူဆွတ်ကိုအာဆီယံအဖွဲ့ကြီးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာဝန်ပေးခဲ့တာပါ။ဒါကိုအမေရိကန်ဥရောပသမ္မဂ EU နဲ့ကုလသမဂ္ဂအထွေထွေမှုချုပ်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကကြိုဆိုခဲ့ကြပါတယ်။ဒါအပြင်စစ်အာဏာပိုင်တွေအနေနဲ့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာလှုပ်ရှားခွင့်ပြုဖို့ပါတိုက်တွန်းထားတာပါမစ္စတာအဲရန်ကတော့မြန်မာနိုင်ငံကိုသူသွားရောက်မဲ့ခီးစဉ်အတွင်းထိထိရောက်ရောက်ဆွေးနွေးဖို့ကြိုးစားမှာဖြစ်တယ်လို့သက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေးခွင့်ရဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြံနေ့ဆန္ဒပြပွဲကိုရဲတွေကမြေရိုးဘုံတွေရဘာကြီးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်တာကိုမနာခံဘဲဘန်ကောက်က Victory ကြောက်တိုင်မှာဆူဝေးကြတဲ့ဆန္ဒပြသူတွေကအစိုးရရဲ့ကန့်တတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြတာတဲ့အနေနဲ့မယောင်းရလို့ပျက်စီးကုန်တဲ့တက်သီးတွေကိုမီးပုံရှို့ပြီးဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ပရာဇစ်ချန်ဝချာရဲ့နေရင်ရှိရာကိုချီတက်ဖို့စ조사ကြပေမဲ့ရဲတွေကတန်စူးကြိုးတွေနဲ့ကုန်းတစ်တာကြီးတွေကိုကာပြီးပိတ်ဆို့တားဆီးခဲ့ကြသလိုမြေရိုးဘုံတွေရဘာကြီးတွေနဲ့ပစ်ခတ်ပြီးမိသက်ပိုက်နဲ့ဖြန့်လူစုခွဲခဲ့တာပါရင်းတောင်ဝင်ရှိသူတွေကတော့ဆန္ဒပြသူတွေဟာပင်ပောင်ဘုံတွေ၄ခွာတွေကြောက်ခဲတွေနဲ့ပြန်ပြီးပစ်ဖောက်ခဲ့ကြတယ်လို့ပြောပါတယ်ဆန္ဒပြပွဲမှာဒဏ်ရာရသူအနည်းဆုံး3ဦးရှိတယ်လို့အရေးပေါ်စစ်ကူတာရေးစင်တာကပြောပါတယ်ထိုင်းနိုင်ငံမှာတောက်ကြံနေတည့်ထဲမှာရောဂါပိုးအကူးဆက်ခံရသူက23,000ကျော်ရှိနေတာဖြစ်ပြီးအခုလိုကိုဗစ်ကူးဆက်သူတိုးလာနေတာနဲ့အစိုးရရဲ့ရောဂါဆိုင်ရာကင်တွယ်ပုံမကျေနပ်တဲ့ပြည်သူတွေဆန္ဒပြနေတာသတင်းသုံးပတ်ရှိနေပါပြီ
။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3,456ယောက်နဲ့သေဆုံးသူက212ယောက်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ည8:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ခွဲနမူနာ13,000ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုတွေးရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့ 26.54 ရာခိုင်နှုန်းသေဆုံးမှုနှုန်းကတော့ 3.9 ရာခိုင်နှုန်းနဲ့တတိယလိုက်မှာအများဆုံးဖြစ်နေပါတယ် ။ဒါကြောင့်မနေ့ကအထိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုကူးစက်ခံရသူစုစုပေါင်း 34,186 ရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းက 12,896 ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကယောဂသက်တာပြောင်းကင်းပြီးဆေးရုံကဆင်းသူပေါင်းက 3,149 ယောက်ရှိပြီးယောဂသက်တာပြောင်းကင်းသူပေါင်းက 26,300 ကျော်ရှိတယ်လို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ်ကာယောဂါပိုးရဲ့မူလစစ်မြစ်စုံစမ်းဖော်ထုတ်ရေးအကြံပေးအဖွဲ့တစ်ဖွဲ့ကိုဖွဲ့ထားကြောင်းမနေ့တောက်ကြနေ့ကပြောပါတယ်။ဒီလိုလှုပ်ဆောင်ရတာဟာယောဂါပိုးရဲ့မူလစစ်မြစ်စုံစမ်းဖော်ထုတ်ရေးကိုအဟန့်တားဖြစ်စေတဲ့နိုင်ငံရေးအရာအပြန်လည်ပြောဆိုတာတွေအဆုံးသတ်အောင်ဖြစ်တယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်နေရာမှာဘယ်လိုစတင်ပြန့်နှံ့နေဆိုတာနဲ့ပတ်သက်ပြီး WHO ကတည်တည်ချာချာရှင်းမပြနိုင်ခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေကြားတင်းမာမှုတွေကိုဖြစ်လာစေတယ်လို့အထူးသဖြင့်တရုတ်နိုင်ငံဝူဟန်မှာ2019နှစ်ကုန်ကနေ COVID-19 ဖြစ်ပွားမှုပထမဆုံးစတင်ခဲ့တဲ့နောက်တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေဖြစ်ခဲ့တာပါအဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့နိုင်ငံရေးအဆွေတွေမပါဘဲ COVID ကာယောဂါမူလစစ်မြစ်ကိုတွေ့ရှိရေးလေ့လာမှုအချိန်မြင့်လှုပ်ဆောင်မှုမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်ဒီအကြံပေးဖွဲ့ကိုနိုင်ငံတကာသိပ္ပံဆိုင်ရာအကြံပေးဖွဲ့ ISAG ရဲ့ Novel Pool ဖြစ်ပွားစေတဲ့စစ်မြစ်ဖော်ထုတ်ရေးအဖွဲ့ ISAGONP လို့ခေါ်ပြီးစုံစမ်းလေ့လာမှုတွေအမြန်လှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်ဒါကို American အစိုးရက WHO ရဲ့အစီအစဉ်ကိုကြိုဆိုပါတယ်တရုတ်ကတော့ COVID ပိုးရဲ့မူလစစ်မြစ်အဆရှာဖွေရေးပူးပေါင်းဆောင်ရွက်မှုကိုဘယ်တော့မှငြင်းပယ်ခဲ့တာမရှိဘူးလို့ဒုနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24kHz 11.13 kHz 14.13 kHz 15.59 kHz 5.190 kHz 1590 kHz 15.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာအဓိကပြည်နယ်တွေရဲ့မြို့တော်၅ခုကိုညာတွင်ချင်းလုံးဝသိမ်းယူနိုင်ခဲ့ကြောင်းတာလီဘန်တပ်ဖွဲ့ကမနစ်တောက်ကြနေကပြောပါတယ်။အဲ့ဒါတွေကတော့တောင်ပိုင်းကန်ဒါဟာအနောက်ပိုင်းဟီရတ်အရှင်းမြောက်ပိုင်းကွီဟာအီနော်တောင်ပိုင်းလက်ရှိအဂါအရှင်းတောင်ပိုင်းဂါဇနီမြို့တွေဖြစ်ကြပါတယ်။ဥရုဂန်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကတော့သူတို့ပြည်နယ်ကိုမျိုးနွယ်စုခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေရဲ့တိုက်တွန်းချက်အရာသွေးထက်တန်ယုံမှုမဖြစ်အောင်လို့တစုံတရာခုခံခြင်းမရှိဘဲတာလီဘန်တွေလက်ကိုအပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တာလီဘန်တပ်ဖွဲ့ကဟီရတ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းအစ္စမေခန်နဲ့သူ့ရဲ့ထိတ်တန့်အရာရှိတွေကိုလည်းဖမ်းဆီးထားကြောင်းမနေ့တောက်ကြနေကပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူတို့ကိုပြန်လွှတ်ပေးခဲ့တယ်လို့ Twitter မှာရေးသားထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမူဂျာဟစ်ကတော့နိုင်ငံတော်ဝန်ပြည်နယ်34ခုရှိရာမှာ16ပြည်နယ်ကျော်ကိုသိမ်းယူထားပြီဖြစ်ကြောင်းတောက်ကြနေမနေ့ပိုင်းကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နိုင်ငံသားတွေကောင်းစားရေးအတွက်စစ်စင်ရေးတွေကိုချက်ချင်းရပ်ပြီးညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတာလီဘန်တွေကိုတောက်ကြနေမှာပန်ကြားလိုက်ပါတယ
် I call on the Taliban to immediately halt the offensive and to negotiate in good faith in the
အင်းနဲ့ထိုးစစ်ဆင်းနေတာကိုချက်ချင်းရပ်ပစ်ဖို့နဲ့အာဖဂန်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုပါတယ်။ကာတာနိုင်ငံဒိုဟာမှာအာဖဂန်အစိုးရနဲ့တာလီဘန်တို့အနေနဲ့ဒေသရင်းနဲ့နိုင်ငံတကာတိုင်းဝမ်းရဲ့ထောက်ပံ့ကူညီမှုနဲ့ဆွေးနွေးမှုတွေလုပ်ပြီးပြည်ပကပြည်လဲစေမဲ့ညှိနှိုင်းမှုလမ်းကြောင်းပေါ်ပြန်လျှောက်နိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါ။စစ်ရေးတိုက်ခိုက်မှုလမ်းကြောင်းဟာပြည်ရင်းစစ်အထွန်ရှိကြဖြစ်လာနိုင်တာဒါမှမဟုတ်အထူးကြံအာဖဂန်နစ္စတန်နိုင်ငံဖြစ်သွားနိုင်တယ်ဆိုတာကိုပြောပါတယ်။အာဖဂန်နစ္စတန်မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့တလအတွင်းအရသာ1000ကျော်သေဆုံးပြီးလူပေါင်း2000ကျော်လောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။
အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့အတွက်တရားမဝင်ငွေတွေရရှိနိုင်စေရန်ရေနံမှောင်ကိုရောင်းချမှုမှာပါဝင်ကြတယ်လို့ပြောပြီးလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ကိုအမေရိကန်အစိုးရကမနေ့တောက်ကြနေကဒဏ်ခတ်အရေးယူလိုက်ပါတယ်။အဲ့ဒီလိုလှုံ့ဆော်တဲ့အထက်မှာအိုမန်နိုင်ငံသားစီးပွားရေးလုပ်ငန်းရှင်မာမုဒ်ရရှင်အမာအယ်ဟက်စီနဲ့တူပိုင်ကုမ္ပဏီနောက်တစ်ခါဗီဘရေမာရီတိုင်းကော်ပိုရေးရှင်းတို့လည်းပါဝင်ကြပါတယ်။အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ဟာအဲ့ဒီလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကတဆင့်ရေနံတွေကိုအရှိအရှာအပါအဝင်နိုင်ငံတကာကဝယ်ယူခဲ့သူတွေကိုမှောင်ကိုရောင်းချခဲ့တယ်လို့အမေရိကန်ပြည်ထောင်စုဗန်ဒါရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ရဲ့ခေါင်းဆောင်တွေဟာဒီငွေကြေးတွေကိုဒီနိုင်ဒေသအတွင်းတည်ငြိမ်မှုမရှိအောင်လှုံ့ဆော်နေတဲ့အဖွဲ့အစည်းတွေကိုပံ့ပိုးနေတယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
ကျူဘားနိုင်ငံမှာပြီးခဲ့တဲ့လကဆန္ဒပြသူတွေကိုဖြိုခွဲခဲ့တဲ့စစ်တပ်နဲ့ပြည်ထောင်စုဝန်ကြီးဌာနအရာရှိကြီးနှုတ်ကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။ကျူဘား RAF ဝန်ကြီးဌာနကာကွယ်ရေးတပ်ဖွဲ့နဲ့အရာရှိကြီးနှစ်ဦးဖြစ်တဲ့ရိုမာရီကိုဂါစီယာနဲ့ပက်ဒရိုအိုလန်ဒိုဖာနန်ဒက်စ်တို့ကိုတန်းခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကတောက်ကြားနေမှာကြေညာပါတယ်။သူတို့ဟာကျူဘားပြည်သူတွေရဲ့လွတ်လပ်မှုနဲ့လူခွင့်ရေးလေးစားဖို့တောင်းဆိုမှုတွေကိုဖိနှိပ်ချေမှုရမှာတာဝန်ရှိသူတွေဖြစ်တယ်လို့ဗန်နိုင်းဝန်ကြီးဌာနနိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံအကြီးအကဲအန်ဒရီယာဂက်ကေကပြောပါတယ်။အခုလိုအရေးယူလိုက်တဲ့အပေါ်ဝါရှင်တန် DC ကကျူဘားတန်ယုံကတစုံတရာတုံ့ပြန်ပြောကြတာမရှိသေးပါဘူး။ဇူလိုင်လတုန်းကလည်းသမ္မတဘိုင်ဒန်အစိုးရအဖွဲ့ကကျူဘားရဲတပ်ဖွဲ့နဲ့ရဲတပ်ဖွဲ့အကြီးအကဲနှစ်ဦးတို့ကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။ကျူဘားနိုင်ငံမှာစီးပွားရေးကတ်ဆိုက်ပြီးအခြေအနေဆိုးခဲ့တဲ့ဇူလိုင်လတုန်းကဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းအဆန်ချိန်မြင့်မြင့်တက်ခဲ့ပြီးရောဂါမကူးနိုင်အောင်ကန့်တတ်မှုတွေကလည်းအခြေခံလူသုံးကုန်ပစ္စည်းတွေပါပြတ်လိုက်ခဲ့တဲ့နောက်လူတို့ကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥက္ကင်ပေါင်းဆိုမင်းနဲ့ဒေါခင်မြို့သက်တို့ကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကိုရုပ်တံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါအပြင် VOA ရဲ့ website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်စကိုင်းတိုင်းဘက်မှာစစ်တပ်ရင်တန်းဘုံခွဲတိုက်ခိုက်တဲ့ဆိုတာအပေါ်ဒေသခံကာကွယ်ရေးအဖွဲ့တွေကပြောတာကိုစစ်ကောင်စီဘက်ကညင်ပါလေအလားတူကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တဲ့ဆိုတာမှာ PDF အဖွဲ့ကထုတ်ပြန်လာတဲ့စစ်ကောင်စီကပြောဆိုတာမှာကွဲလွဲနေပါလေဒီအခြေအနေတွေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းပလဲမြို့နယ်ပရောကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာတာပရင်းနေမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲဘက်မှာလည်းလမ်းခွဲဘက်မှာတော့ဒီပလဲမြို့နယ်ကဗီဒီယပ်ကရဲဘော်တွေပေါ့ကားတစ်စီးရောလုံးဝလောက်ပဲပေါက်ပွဲသွားတယ်ဒီကိမ်းမို့ကတော့အဲ့ဒီကားတစ်စီးလုံးတော့မှပြတ်ပြီးသွားတဲ့အနေထားဖြစ်တော့ကြတော့ဒီဘက်မှာပါတဲ့အကောင်တွေကတော့အတန်းအနေနဲ့ဒေတာဘောက်တော့ပြစီးပြီးခိုင်မှာပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများစုရုတ်သိမ်းပြီးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလည်းမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါတယ်ဒေသခံတွေကလည်းမိုင်ငါလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မသိမြင်ရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်။မရှိပါဘူး။သူတို့ဘယ်နေရာပေါက်ခွဲတယ်တော့
။ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တနက်ပတ်သက်ပြီးတည်ရဖို့ကလေး PDF ဖွဲ့ကို VOA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းကြီးယေစုကျေးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကျေးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ်။ကြ
ီးတယ်ရွာသားရောထွက်ပြေးတယ်ပါမွန်ဆောင်ရရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလည်းနဲ့ကြည့်လိုက်ချရတဲ့ဆိုတော့လူဦးရေတော့၃၀၀ပေါင်းကတော့2500လောက်တော့ရှိမှလူဦးရေ
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကျေးရွာဘက်မှာတိုက်ပွဲဖြစ်တာမရှိဘဲလက်နက်နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
မနေ့ကဖြစ်တာတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်ကလေးကကျွန်တော်နှာချောင်းကျေးရွာဘက်မှာကိုပိုင်းတက်တန်းကျောင်းတစ်ခုမှာတရေရလို့မသွားရှာတာမှာအဲ့မှာတော့ဟိုတနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်ရန်ကျိုးတွေပါနေပြီးလိုက်တဲ့ဟာတစ်ခုရှိတယ်အပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်ဒါပဲရှိပါလားဗျ
လက်ရှိမှာစစ်တပ်ကနှာချောင်းကျေးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်ထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းချမ်းမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့တိရခန့်ပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေးပြည်တဲ့အဖွဲ့ကသတိပေးထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မှာရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပါမယ်
အာဖဂန်မှာရှိတဲ့အမေရိကန်တပ်ရုံးဝန်တန်းတွေဘေးကင်းလုံခြုံစွာထွက်ခွာနိုင်ဖို့အတွက်အမေရိကန်တပ်သား3000ကိုမြို့တော်ကာဘူးလေဆိပ်ကိုပို့ဆောင်ထားပါတယ်။ဒါဟာ1985ခုနှစ်ဧပြီလ30ရက်နေ့ကအမေရိကန်နိုင်ငံသားတွေဗီယက်နမ်ကဆုတ်ခွာတာမျိုးနဲ့တူနေတယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်။ VOA အချီတန်းတန်တမရေးရာသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုငိမ့်ချန်းတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်လုံခြုံရေးတပ်တွေလက်နက်ချပြီးတာလီဘန်တွေကပြည်နယ်မြို့တော်တွေကိုသိမ်းလာနိုင်တာနဲ့အမျှအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price ကအခုလိုကြေညာခဲ့ပါတယ
် Accordingly we are further reducing our civilian footprint in Kabul
ကာဘူးကလုံခြုံရေးခြေနေတွေရကျွန်တော်တို့ရပ်သားဝန်ထမ်းတွေကိုလျှော့ဖို့လိုအပ်လာပါတယ်လာမယ့်ပတ်တွေအတွင်းမှာမရှိမဖြစ်လိုအပ်မဲ့တန်တမန်တွေကိုထားဖို့မျှော်လင့်ထားပါတယ်ဒီလိုလျှော့ချဖို့အတွက်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဟာမစ်ဂါဇိုင်းနိုင်ငံကလေဆိပ်မှာလုံခြုံရေးယာယီတိုးမြင့်ချသွားမှာပ
ါအမေရိကန်ခြေလင်းတိုက်ရင်3ခုပါဝင်မဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပန်ဒဂွန်သတင်းစာရှင်းလင်းပွဲမှာလည်းပြောခွင့်ရဂျွန်ကာဘီကခုလိုပြောသွားပါတယ
် Those three infantry battalions will comprise approximately 3000 personnel
ဒီခြေလင်းတိုက်ရင်3ခုမှာတပ်သား3000လောက်ပါဝင်မှာပါသူတို့တွေအပြင်ကပူးမှာဂျန်နေသေးတဲ့တပ်သားတွေလည်းရှိပါသေးတယ်အခုကပူးမှာတပ်သား650လောက်ဂျန်ပါသေးတယ်တက္ကသိုလ်ရုပ်သိမ်းနေတဲ့အချိန်ဒီ3000က650နဲ့တော်ပေါက်မှာပါ
Troops in Kabul right now these 3000 will join them there
အခုလိုတန်တမန်ဝန်ထမ်းတွေကိုရှော့ချတာဟာအာဖဂန်ပြည်သူတွေကိုဘလို့သတင်းစကားပေးနေတယ်လဲဆိုတဲ့အကြောင်းမေးတဲ့အခါမှာတော့ဒါဟာစွန့်ပစ်သွားတာမဟုတ်ကြောင်းနိုင်ငံသားရေးဌာနက Net Price ကပြောပါတယ်ဒါပေမဲ့လည်းအခုလိုရုတ်တရက်ဆုတ်ခွာသွားတာဟာစိုက်ကုံမြို့မြောက်ဗီယက်နမ်လက်အောက်ကိုကြားရောက်သွားတဲ့အတွက်အမေရိကန်တွေတောင်ဗီယက်နမ်ကနေ1985ခုနှစ်ဧပြီလ30ရက်နေ့မှာတန်ယုံခေါမိုးဘော်ကရဟတ်ရင်တွေနဲ့အချက်တကွဲဆုတ်ခွာခဲ့ရတာကိုအောက်မေ့တဲ့အကြောင်းအမေရိကန်စစ်ပြန်ကြီးတွေနဲ့လေးလာသူတချို့ကပြောပါတယ်ဒီလိုနှိုင်းရှင်တာကိုပြီးခဲ့တဲ့လကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကခိုင်ခိုင်မာမာပယ်ချခဲ့ပါတယ
် The Taliban is not the South the North Vietnamese Army
Taliban ကမြောက်ဗီယက်နမ်တပ်တွေမဟုတ်ပါဘူးရေချင်းပိုင်းမှာလုံးဝကိုရှင်လို့မရပါဘူးဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်အာဖဂန်မှာရှိနေတဲ့အမေရိကန်တန်ယုံခေါမိုးဘော်ကနေလူတွေကိုရဟတ်ရင်နဲ့ကဲတင်သွားတာမျိုးမြင်ရမှာမဟုတ်ပါဘူ
းဆယ်စုနှစ်တွေချီကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲဟာစီရေးအရာအဖြေမရှိကြောင်းသမ္မတဘိုင်ဒန်ကထပ်ခါတလဲလဲပြောကြားခဲ့ပြီးတော့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုနှိမ်နင်းခဲ့ပြီးအဲ့ဒီအဖွဲ့ခေါင်းဆောင်အိုစမာဘင်လာဒင်ကို2011ခုနှစ်ကတုတ်တင်နိုင်ခဲ့တဲ့အတွက်အမေရိကန်တပ်တွေကိုညီမှန်းချက်အောင်မြင်ပြီးဆုံးခဲ့ပြီဖြစ်ကြောင်းချီးကျူးခဲ့ပါတယ်အခုအချိန်မှာတော့အာဖဂန်တွေအနေနဲ့သူတို့တိုင်းပြည်ကိုတာလီဘန်တွေလက်ထဲကကာကွယ်ဖို့သူတို့အပေါ်မှာပဲမူတည်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ကဘူးမှာရှိတဲ့အမေရိကန်တန်ယုံကိုတော့အခုလက်ရှိနေရာမှာပဲဆက်ဖွင့်ထားမလား။အမေရိကန်တပ်တွေလုံခြုံရေးပေးထားတဲ့လေးစိတ်မှာပဲပြောင်းဖွင့်မလားဆိုတဲ့မေးခွန်းကိုတော့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကထေချားဖို့ညှင်းဆန်သွားပါတယ်ခင်ဗျာ။
အာဖဂန်လုံခြုံရေးနောက်ဆုံးရအခြေအနေတွေကိုကိုငိမ့်ချန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ဆူဒန်သမ္မတဟောက်အိုမာအယ်ဘာရှီယာကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ထံအစိုးရကလွှဲပြောင်းပေးနိုင်တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကြိုဆိုကြပါလိမ့်။ဒါဖို့ဒေတာရင်းမှာပြစ်မှုကျူးလွန်ခဲ့မှုဆွဲချက်နဲ့သမ္မတဟောက်ဘာရှီယာကို ICC ကအလို့ရှိနေတာဖြစ်ပြီးဒီအကြောင်းနိုင်ရိုဘီယာနေမိုဟာမက်ယူဆပ်တရင်ပေးပို့လာပါတယ်ဆူရန်သမရာဟောအိုမာအယ်ဘာရှီယာကို ICC ကိုလွှဲပြောင်းပေးဖို့အစိုးရကအစင်းသင့်ဖြစ်နေပြီဆိုတဲ့သဘောမျိုးအစိုးရတာဝန်ရှိသူတွေကဒီသတင်းပတ်အတွင်းမှာပဲပြောဆိုကြတာပါဒါပေမဲ့လည်းစစ်တပ်နဲ့ရပ်ဖက်ခေါင်းဆောင်တွေပါတဲ့အုပ်ချုပ်ရေးကောင်စီကနောက်ဆုံးဆုံးဖြတ်ရမှာဖြစ်ပါတယ်ဘာရှီယာကို ICC ကိုပို့လိုက်တာကနိုင်ငံရေးအတွက်အထောက်အကူဖြစ်စေမယ်လို့မဟာဗျူဟာလေးလာရေးဌာန Horn Institute ရဲ့အကြီးအကဲဟာဆန်ခနန်းကြီးကအခုလိုပြောပါတယ
် It's going to play a role enhancing some confidence especially
ဒီကိစ္စကအတိုင်းအတာတစ်ခုအထိအရေးကြီးပြီးယုံကြည်မှုပဲပိုတိုးလာစေမှာပါအထူးသဖြင့်တော့ဒုက္ခခံစားခဲ့ရတဲ့သူတွေနဲ့သဘုံတွေအတွက်ဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေတာဝန်ခံစေရေးဆိုတာကလည်းသဘုံအဖွဲ့တွေနဲ့သဘောတူညီချက်ထဲမှာပါဝင်ပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်တည်မှမှုတွေနဲ့ပြိပခဖြစ်လာနိုင်ခြေတွေကိုပါရောချနိုင်ပြီးတော့ယုံကြည်မှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဒါဖို့ဒေတာတွေမှာနေထိုင်ကြသူတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တမရဟောင်းပါရှီယာကို2009ခုနှစ်မှာ ICC ကဆွဲချက်တင်ခဲ့တာပါ။ဘာရှီယာကတော့ဆွဲဆိုချက်တွေကိုညှင်းဆို့ထားပါတယ်။2003ခုနှစ်မှာစခဲ့တဲ့ဒါဖို့ဒေတာတဘုံထမှုကိုဆူဒန်ဆွေရကဖြိုခွင်းတာမှာဒီပြစ်မှုတွေကျူးလွန်ခဲ့တာလို့ဆွဆွဲထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းဆူဒန်မှာလက်နေချီကြမ်းမြင့်တဲ့လူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာနိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့တမရဘာရှီယာကိုစစ်တပ်ကရာဒုကဖေရှားခဲ့ပါတယ်။တမရဟောင်းဘာရှီယာဟာအဂတိလိုက်စားမှုနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပြီးနောက်1989ခုနှစ်မှာဆီယနာသိမ်းပြီးအာဏာရယူခဲ့မှုနဲ့ပတ်သက်တဲ့ဆွဲချက်တင်တယ်လဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆူဒန်သမ္မတဟောင်းဘာရှီယာကိုမြို့တော်ခါတွန်းကအကျဉ်ထောင်တစ်ခုမှာလက်ရှိထိန်းသိမ်းထားပါတယ်။ဒီသတင်းပတ်အတွင်းမှာပဲဆူဒန်မြို့တော်ကိုတွားရောက်ခဲ့တဲ့ ICC ရှင့်နေချုပ်ကာရင်ခန်ကဆူဒန်အစိုးရဘက်ကတရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကြားသာပရင်းနေမှာပြောပါတယ်
။ Regarding an individual former president Omar al-Bashir, I have not discussed dates.
သမရာဟောင်းအိုမာအယ်ပါရှာနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ရက်သတ်မှတ်ချက်တူကိုမဆွေးနွေးခဲ့ပါဘူး။တာဝန်ယူဆောင်ရမယ့်ကိစ္စတွေကိုသိရှိနားလည်ထားတဲ့အစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ဆွေးနွေးခဲ့ပါတယ်။သူတို့ဘက်ကဆုံးဖြတ်ချက်တွေချမှတ်ပြီးရင်တော့ထုတ်ပြန်ကြေညာချက်တွေထွက်လာမှာပါ။ရောမသဘောတူစာချုပ်ပြဋ္ဌာန်းချက်တွေအရာလာမယ့်သတင်းပတ်အတွင်းမှာပူးတွဲကောင်စီဆွေးနွေးပွဲရှိတယ်ဆိုတာကိုကျွန်တော်ကိုအသိပေးခဲ့ပါတယ်။ပါရီထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါပူပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ချက်နဲ့ဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတာကကျွန်တော်တို့ဆုံးဖြတ်ရမှာမဟုတ်ဘဲဆူဒန်ကဆုံးဖြတ်ရမှာဖြစ်ပါတယ
်ဆူဒန်သမ္မတဟောင်းဘာရှီယာကို ICC တရားရုံးကိုလွှဲပြောင်းပေးအပ်ခဲ့မယ်ဆိုရင်တော့ဒါဖို့ဒေတာကကျူးလွန်ခံခဲ့ရသူတွေအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်မှာဖြစ်တယ်လို့ Amnesty International ရဲ့အရှေ့အာဖရိကဆိုင်ရာဒုတိယညွှန်ကြားရေးမှူးဆာရာဂျက်ဆင်ကပြောပါတယ
် We are waiting to see if the survivors and victims of
the Darfur ဒေသတွင်ရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေနဲ့အသက်မသေးဘဲရှင်ကျဉ်ရသူတွေအနေနဲ့မျှတတဲ့တရားစီရင်မှုကိုတွေ့ရဖို့အတွက်အခွင့်အလမ်းရမလားဆိုတာကိုကျမတို့စောင့်ကြည့်နေကြပါတယ် Darfur ဒေသကအကျူးလွန်ခံရသူတွေအသက်ရှင်လွတ်မြောက်လာသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဒါကတိတ်ကိုအရေးကြီးတဲ့အခိုက်အတန့်ဖြစ်လာပါလိမ့်မယ
်။မြို့တော်ခတ်တွန်ကအသွင်ကူးပြောင်းရေးအစိုးရအဖွဲ့နဲ့ဒါဖောဒေတာတွင်ကသဘုံတွေချပြီးခဲ့တဲ့အောက်တိုဘာလအတွင်းကငင်းချမ်းရေးသဘောတူညီချက်တရရရှိခဲ့ပြီးမယ်လေဒေတာတွင်မှာအကြမ်းဖက်မှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်နိုင်ငံကိုအစိုးရကထောက်ပံ့တဲ့အကြမ်းဖက်ဝါရဇွဲနိုင်ငံများစီးရင်ကနေပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာပဲအမေရိကန်အစိုးရကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်အသွင်ကူးပြောင်းရေးအစိုးရကိုစီးပွားရေးအရာအထောက်ပံ့ပေးဖို့ကတိပြုထားပါတယ်ရှင်။မိုဟာမက်ယူဆပ်ပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးခဲ့တာဖြစ်ပါတယ်။စင်ကာပူဘက်ကသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်ရှင်။တဘာဝရင်းမြစ်ရှားပတဲ့စင်ကာပူနိုင်ငံမှာစွန့်ပစ်ရေစိုးတွေကိုလူတွေတောက်သုံးလို့ရမယ့်ရေတန့်ဖြစ်တဲ့အထိအစဉ်စဉ်တန့်စင်ပြီးပြန်လည်အသုံးပြုနေကြပါတယ်။တနေ့တနေ့ပိုးပြီးတော့ဆူလာတဲ့သမုတ်တရားရေတုညဉ့်ဉန်းမှုနဲ့တကဘာလုံးရင်ဆိုင်နေရချိန်မှာစင်ကာပူနိုင်ငံကရေစိုးတွေကိုပင်လယ်ထဲစွန့်မပစ်ဘဲရေသန့်အဖြစ်ခင်မီနီးစနစ်တွေနဲ့ပြောင်းလဲပြီးပြန်လည်အသုံးချနေတာဖြစ်ပါတယ်။နန်းလောင်ပြောပြပေးပါမယ်ရှင
်။အာရှတိုက်ထဲကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့စင်ကာပူမှာတဘာဝရေအရင်မြင့်ရှားပါလာသလိုတောက်သုံးရေအတွက်အိန္ဒိချင်းမလေးရှားနိုင်ငံကိုအထူးမိကိုအားထားနေရပါတယ်။ဒါကြောင့်လဲနိုင်ငံတွင်တောက်သုံးရေအလုံးလောက်ထောက်ပံ့နိုင်အောင်လို့စင်ကာပူအစိုးရကအစစ်မြစ်နီးစနစ်တွေတုံးပြီးတော့ရေစိုးတွေကိုပြန်အသုံးပြုလို့ရမယ့်ရေတန့်အဖြစ်လုပ်ကိုင်လာတာပါစင်ကာပူရဲ့ရေလိုအပ်ချက်40ရာခိုင်နှုန်းကရေစိုးတွေကိုပြန်မီပြုပြင်ထားတဲ့ရေတန့်တွေဖြစ်ပါတယ်2060ခုနှစ်အရောက်မှာတော့စင်ကာပူကရေလိုအပ်ချက်55ရာခိုင်နှုန်းအထိဖြည့်ပေးနိုင်မယ်လို့လဲစင်ကာပူရေပေးဝေရေဌာနကပြောပါတယ်ရေတံပြုတ်ပြင်ရေးဌာနကအင်ဂျင်နီယာချုပ်လိုဘီချင်းကအခုလိုပြောပါတယ
် So Singapore lacks natural resources and is limited in space which is why we are always looking for ways to explore water sources and stretch our water supply
တဘာဝရင်းမြစ်တွေမရှိသလိုရေနေရာလည်းတိတ်ရှားပါတယ်ဒါကြောင့်ရေအရင်းမြစ်ရဖို့အမြဲရှာဖွေကြံစည်နေရတာပါ Small ရေစီမံခန့်ခွဲရေးနည်းပြဟာမှာအပိုင်း၃ပိုင်းပါပါတယ် ရေစိုးတွေတပေါင်းမှမကြံအောင်စုဆောင်ဖို့ပြန်အသုံးချဖို့နဲ့ပန်းစင်ပြီးတောက်သုံးရည်အဖြစ်ပြောင်းလဲဖို့ဖြစ်ပါတယ်
။ပြုပြင်ထားတဲ့ရေသန့်အများစုကကုန်ထုတ်ဆက်ယုံတွေမှာအသုံးပြုဖို့ဖြစ်ပေမဲ့လို့လူဦးရေ 9.8 သန်းရှိတဲ့စင်ကာပူရဲ့တောက်သုံးရည်လုပ်ငန်းကိုလည်းရေပေးဝင်နေပါတယ်။ဒီလိုရေစိုးတွေကိုရေသန့်အဖြစ်ပြန်လည်ပြုပြင်အသုံးပြုရစနေကြောင်းပင်လယ်တဲ့ရေစိုးအနှဲငယ်တာဆွန့်ပစ်နေရတဲ့အတွက်လည်းရေဓူညဉ့်ညံ့မှုအတွက်အထောက်အကူဖြစ်စေပါတယ်။ကြံကပနိုင်ငံပေါင်း80ရာခိုင်နှုန်းလောက်ကတော့ရေစိုးတွေကိုပြုပြင်အသုံးချတာမျိုးမရှိဘဲဒီအတိုင်းပင်လယ်တဲ့ဆွန့်ပစ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်။စင်ကာပူနိုင်ငံအရှိတ်ကန်ယိုရမော်ကအစင်မြင့်နေပညာသုံး Changi Water Reclamation ရေသန့်စင်ရဲ့စေယုံကိုမြေနေရာရှားပါလာတဲ့အတွက်တချို့အပိုင်းတွေကတော့အထက်25ထပ်အထိမြေအောက်မှာဆောက်လုပ်ထားပါတယ်။အဲ့ဒီစေယုံနဲ့ဆက်ထားတဲ့ရေစိုးပိုက်တွေကမိုင်30လောက်ရှိပါတယ်။ရေစိုးတွေကိုမြေအောက်စေယုံမှာအရင်စစ်ပြီးကမှအဆင့်ဆင့်ထပ်ပြီးတော့တန့်စီမိမဲ့မြေပေါ်ကအခြားဌာနတွေရှိဆက်ပြီးတော့ပို့လုပ်ပါတယ်။လိုပီချင်းကပဲအခုလိုဆက်ပြောပါတယ
် So at the new water factories it has three main treatment processes one is microfiltration and nanofiltration
အဲ့ဒီ water ဆက်ယုံမှာအဆင့်သုံးဆင့်တဲ့ရေတွေကိုတန့်စင်နေပါတယ်ရေထဲမှာပါလာတဲ့အမှုအမွှားတွေ bacteria ပိုးမွှားတွေကို membrane filtration လို့ခေါ်တဲ့အမီးဘာတွေနဲ့အရင်စစ်ထုတ်ပါတယ်နောက်တော့ကူးစက်တတ်တဲ့ virus ပိုးကိုဖယ်ရှားပစ်ဖို့နဲ့ရေထဲက molecule ငယ်လေးတွေကိုထည့်ပြီးစစ်ထုတ်ပေးတဲ့reverse osmosis ဆိုတဲ့နည်းနဲ့နောက်တစ်ဆင့်ထပ်စစ်ပါတယ်တတိယအဆင့်ကတော့ခရမ်းလွန်ရောင်ကြီးကိုတုံပြီးပိုးတက်တဲ့စနစ်ပါဒီအဆင့်ကတော့ NE water ကထွက်လာတဲ့ရေတွေအန္တရာယ်ကင်းအောင်တဆင့်ထပ်တိုးပြီးထည့်သွင်းလုပ်ကင်ထားတာလည်းဖြစ်ပါတယ
် steel pipeline တွေရေလောင်ကန်တွေနဲ့ရေစစ်ကန်တွေရှိတဲ့ဒီရေတန်းစေယုံမှာအခြားဆက်ပစ္စည်းအစိတ်အပိုင်းမျိုးစုံတွေပါချိတ်ဆက်လဲပတ်နေတာဖြစ်ပြီးတစ်နှစ်ကိုရေလီတာသန်းပေါင်း900လောက်အထိတန်းစင်ပေးနိုင်ပါတယ်တဟာအိုလံပစ်အကစားပွဲတွေမှာသုံးတဲ့ရေကူးကန်အရွယ်လောက်ကိုနေ့တိုင်းတစ်နှစ်စာရေအပြည့်ဖြည့်ပေးနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့ရေတန့်တွေကတော့စင်ကာပူအနက်မှာတွေ့ရတဲ့ microchip ထုတ်လုပ်ရေးစက်ယုံတွေနဲ့အေးခန်းစနစ်တွေမှာအဓိကသုံးပါတယ်။စင်ကာပူနန်ယန်နည်းပညာတက္ကသိုလ်တဘာဝပဝန်ကျင်ရေးရာဌာနကတော့ဥရုယာသီပြောင်းလဲမှုနဲ့ရေအရင်းမြစ်ရှားပါမှုမျိုးဟာရေရှည်ကျုံရမယ့်ကိစ္စဖြစ်တဲ့အတွက်အခြားတိုင်းပြည်တွေအနေနဲ့လည်းရေစိုးတန့်စီရေးကိစ္စကိုထိရောက်စွာလုပ်ကိုင်ဖို့အရေးကြီးနေပြီလို့ထောက်ပြပါရယ်။မြေအောက်ရေကိုဆက်ပြီးတော့ထုတ်ယူသုံးဆွဲနေကြမယ်ဆိုရင်တော့ရေစိုးတန့်စီရေးကုန်ကျစရိတ်တွေအင်မတန်မှကြီးမားလာနိုင်တယ်လို့လည်းထောက်ပြခဲ့တာပါ။အင်ဂျင်နီယာချုပ်လူပီချင်းကအခုလိုဆက်ပြောပါရယ
်။ So our new water has passed more than 150,000 scientific tests.And it's well within
any water ဆက်ယုံကတန့်စင်လိုက်တဲ့ရေကိုပြိပံစမ်းသပ်မှုပေါ့အချိန်ကြီးတသိန်းခွဲကျော်လောက်ထားပြပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ American သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EAB ကချမှတ်ထားတဲ့တောက်သုံးရေဆိုင်ရာဆန်ညွှန်းတွေနဲ့လည်းကန့်ညီမှုရှိပါတယ
်။နွေရာသီလို၆တွေ့တဲ့ကာလမျိုးမှာဆိုရင်တော့တန့်စင်ပြီးတာရေတွေကိုတောက်သုံးရေလောင်ကန်တွေစီပို့ပြီးတော့လူနဲ့အိမ်တွေစီမရောက်ခင်နောက်တစ်ကြိမ်ထပ်ပြီးတော့တန့်စင်ပါတယ်။နိုင်ငံလူရေတဝက်လောက်ကိုရေအလုံးလောက်ပေးဝေနိုင်ဖို့မြေအောက်ကရေတန့်စီရဲ့စေယုံကိုလည်းဒေါ်လာ 9.4 ဘီလီယံသုံးဆွဲပြီးတော့2025ခုနှစ်မှာအပြည့်တိုးချက်ဆောက်လုပ်နေပါတယ်။စင်ကာပူအစိုးရကအခုလိုလှုပ်ကြိုင်လာတာဟာတောက်သုံးရေအထက်ကထောက်ပံ့ပေးနေတဲ့အင်္ဂလိပ်၊မလေးရှားနိုင်ငံနဲ့ဆက်ဆံရေးတိတ်မပြေတဲ့အချက်ကလည်းရေစိုးတွေကိုတန့်စင်ပြီးတော့ပြန်လည်အသုံးပြုလာရတဲ့အကြောင်းရင်းတွေထဲကတစ်ခုအပါအဝင်လည်းဖြစ်ပါတယ်။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/ VOA Burmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှိများရှင်။ VOA American သံရဲ့2022ခုနှစ်ဩဂုတ်လ14ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အဖတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်တဲ့အခါမှာတော့
အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလိုသလောက်မရတော့ဘူး။အရင်တော့ဆိုရင်အောက်ဆီဂျင်ကတွားတန်းစီပြီးတော့ပရာဟိတာတင်းနေဆိုရင်တန်းတွားပြီးတော့အိုးရီပို့ထားတယ်။ယူပြီးလို့ပြီးလို့ရှိရင်အပရာဟိတာတင်းနေလည်းပြန်ရင်းလာ
။အမျိုးသမီးအစီအစဉ်မှာနားဆင်ချရမှာပါရှင်။ဒါပြင်သုတဆုံးလင်းအမေရိကန်တခွင်နောက်သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ချရအောင်ပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးတတိယအကျော်ကူးစက်မှုတွေဆိုးရဆိုးရွားရွားကြုံရတဲ့အခါငကိုကလေးကလိုအပ်ချက်တွေရှိနေတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မှာဆေးဝန်တန်းတွေဆေးရုံစည်းကမ်းတွေအလွန်အလောက်မရှိတာပါဝင်အခက်အခဲတွေအများအပြားရှိနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လိုအပ်ချက်တွေအခက်အခဲတွေကြားကပဲကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေထဲမှာအမျိုးသမီးတွေလည်းအများအပြားရှိတတ်မှရှိနေပါတယ်။ဒီလိုအမျိုးသမီးတချို့ရဲ့ကိုဗစ်ကပ်ဘေးတိုက်ဖျက်ရေးအတွေ့အကြုံတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ရှင
် Morning မှာပြီးခဲ့တဲ့ဇွန်လလောက်ကစပြီးကိုဗစ်ရောဂါကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါကြုံနေရတာပါမျိုးဗီဇာဆင့်ကဲပြောင်းလဲလာတဲ့ကူးစက်မြန် Delta Coronavirus ပိုးကြောင့်ဇူလိုင်လအတွင်းမှာတော့တနေ့တည်းကူးစက်မှု 9,000 ကျော်အထိရှိတဲ့နေ့ရှိတယ်လို့နေ့စဉ်သေဆုံးသူတွေကလည်းညာနဲ့ချီရှိခဲ့ပါတယ်ဒီလိုသေဆုံးသူတွေထဲမှာလိုအပ်တဲ့အောက်ဆီဂျင်ကိုအချိန်မီမရလို့အသက်မဆုံးရှုံးသင့်ပဲဆုံးရှုံးရသူတွေအများအပြားရှိတယ်လို့ကိုဗစ်လူနာတွေကိုကိုယ်တိုင်လိုက်လံကူတာပေးနေတဲ့ရန်ကုန်မြို့ကဆရာဝန်တူကပြောပါတယ်
။အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလိုသလောက်မရတော့ဘူး။အရင်တော့ဆိုရင်အောက်ဆီဂျင်ကတွားတန်းစီပြီးတော့ပရာဟိတာတင်းနေဆိုရင်တန်းတွားပြီးတော့အိုးရီပို့ထားတယ်။ယူပြီးလို့ပြလို့ရှိရင်အပရာဟိတာတင်းနေလည်းပြန်ရင်းလာတယ်။နောက်လို့ရှိရင်ပုံမှန်ပေါ့နော်တခြားနေရာတွေကလည်းအောက်ဆီဂျင်အိုးရီတွားပြီးရရ။အခုနောက်ပိုင်းကျပါလို့အကုန်လုံး limit ဖြစ်သွားတယ်။ limit ဖြစ်သွားဆိုတော့စားဘက်ကတိုင်းလိုက်တဲ့နေရာအောက်ဆီဂျင်ပလေးအဖြစ်ပေးတဲ့နေရာရှိသလိုအဲ့နေရာတွေကိုဒီလိုချင်းချောက်ပြီးတော့ထားနေရရှိအဲ့တော့ကျွန်တော်တို့ကြည့်ပြီးတဲ့ကပဲထပ်ပြီးတော့ခိုးပြေးပြီးတာပေါ့နော်တရားနဲ့တရားလူနာရဲ့အချင်းချင်းပြီးပြီးချင်းချင်းပြန်ပြီးတော့ချိန်ပြီးတဲ့နေရာရှိဒါပေမဲ့သူတို့လည်းလက်မလဲတော့အောက်ဆီဂျင်တနည်းဟုတ်မှအရင်တော့တရားလောက်ချိန်ပြီးနိုင်အောင်မှပဲဒီအသင်းအတွက်တရားလောက်ရတယ်ဆိုတော့မှလည်းအခုဆိုလို့ရှိရင်20လောက်ပဲရတော့တယ်အဲ့လိုမျိုးဒါကြီးရော့သွားတယ်ဘာလို့လဲလူနာရဲ့ကိုနိုင်ကလည်းသွားပြီးတန်းစီရအောင်မှဟုတ်တယ်ရကဆိုရင်လေဒီမင်းသမားလမ်းပေါ်က MAS လေကိုအီအောက်ဆီဂျင်ဖြည့်ပေးရဆက်ရောရောက်တဲ့အောင်အရှိမတန်းစီးညမှာအများကြီးလဲမှာအရှိရနေဖြတ်သွားခဲ့တဲ့အချိန်မှာလူနာဒီအောက်ဆီဂျင်တကယ်လုံနေလူနာဆိုအောက်ဆီဂျင်မရရင်အုံးတိုင်းနဲ့မခဏလေးပြင်မအောင်စက္ကန့်ပိုင်းလေးမအောင်တည်နိုင်တယ်တကယ်တကယ်တော့အောက်ဆီဂျင်မုံမုံမုံမုံနဲ့ကျသွားဆိုနိုင်ဝက်လောက်တော့မခံဘူးမှာဒါမျိုးလူနာလည်းအများကြီးကိုယ့်လက်ပေါ်ရမယ်တချို့ဆိုလို့ရှိရင်ဘာမှမလုပ်ပြီးလိုက်နိုင်တဲ့လူနာလည်းအများကြီးရှိရမှာ
ဒီလိုခက်ခဲရီချားကပဲသူကတော့ကိုဗစ်လူနာတွေကိုပရိုက်ဒါစည်းကမ်းတွေမှာအခမဲ့ကူပေးတာလူနာတွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ကူတပေးနေတာတွေလုပ်နေတဲ့သူပ
ါလုံးလုံးစုံပေါ့နော်ကျွန်တော်တို့ကပရိုက်ဒါစည်းကမ်းကကြတော့ကျွန်တော်တို့ကအရင်တော့ပေါ့နော်အလိုမျိုးအဖျားကလေးနဲ့တို့ပါလို့လေဈာနာကူအဖီဘာကလေးနဲ့လို့ခေါ်တာပေါ့နော်အဲ့လိုနေရာမျိုးရာနဲ့တဆင်လာတဲ့လူနာတွေဒီပြည်ရဲ့ဒီလိုချင်းအဲ့ဒီဟာတွေမှာလည်းသွားပြီးတော့ volunteer ပေါ့နော်လုပ်ပေးတယ်ဒီလိုချင်းအစ်လူနာတွေကြတော့ဟိုအိမ်ကိုလာကြည့်စီချင်တယ်ပေါ့နော်ကျိုးကြတော့အိမ်ထဲအိမ်ကြီးကိုမထွက်နိုင်ကြတော့တာမောလို့လေ။ငိုက်တဲ့မှာမှတက်နိုင်တဲ့လူနာရှိလို့မတက်နိုင်တဲ့လူနာရှိရပါတော့။တက်နိုင်တဲ့လူနာကြတော့တက်နိုင်လို့ပဲကျွန်တော်တို့ကဘယ်စေးကမ်းဘယ်စေးကြောင့်ဖိုင်ဘာစေးဘာစေးဘလူးထိုးပါ။နောက်ဆုံးစေးရုံသွားခြင်းလည်းဆိုဘယ်စေးရုံဘယ်စေးကိုသွားပါလို့ပြောလို့ရမှာမတက်နိုင်တဲ့လူနာကြတော့အမစေးဝယ်ဖို့တောင်မတက်နိုင်အောက်ဆီဂျင်ယူဖို့တောင်မတက်နိုင်။အဲ့လိုလူနာမျိုးတွေအတွက်ကြတော့ကျွန်တော်တို့ကအလူခံနာပေါ့နော်။ပြန်ပြီးတော့အလူခံနာတို့ပါလို့လုပ်တယ်။နောက်တစ်ခုကကြတော့ ကျွန်တော်တို့တက်နိုင်တဲ့လူငါတွေကကျွန်တော်တို့ကြည့်လို့ရှိရင်ကျွန်တော်တို့ဆက်ဆက်စီတယ်ကျွန်တော်တို့ကတော့ဘယ်လောက်ပေးပါသေးမကောက်ပါနဲ့သူကတော့ဟိုကျွန်တော်တို့ကိုဟိုသူတို့ရှိလာကြည့်တယ်လူကျေးဇူးတင်တာပါဆက်ဆက်စီတယ်အဲ့ဒီတက်ဆက်နေတဲ့ကျွန်တော်မှာစီးတွေပြန်ဝယ်ရတယ်စီးတွေဝယ်ရင်ဝယ်လို့ရှိရင်အဲလူငါတွေအဲကိုလက်လက်မြေတလောက်ပေါ့နော်ကျွန်တော်တို့ရှိတက်လာတဲ့လူငါတွေဘယ်လိုမျိုးပဲအပိုင်းမှာတော့ဘယ်လိုလူငါတွေရှိရဲဆိုတာတွေတွားပြီးတော့ကျွန်တော်တို့ကပြန်ပြီးတော့စီးထိုးပေးတာတို့ဒါမှမဟုတ်တောက်စီးတွေတွားပေးတာတို့အောက်ဆီဂျင်အိုးငါးဖို့အတွက်လိုက်ပြီးတော့လုပ်ပေးတာတို့အဲ့အမျိုးလေးလုပ်ပေးတယ်ပေါ့နော်ပြာဟိတအသေးနည်းနဲ့ချိန်ပြီးတော့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်အာဏာသိမ်းတာကိုမကျေနပ်တဲ့ကျန်းမာရေးဝန်ထမ်းတွေကအလုံမစင်ပဲငြိမ်းချမ်းတဲ့နည်းနဲ့အာဏာဖီဆန်ကြတဲ့ CDM လှုပ်ရှားမှုတွေရှိနေတဲ့အချိန်မှာတတိယကျော့ COVID ကူးစက်မှုတွေစုစုဝါကြုံလာရတာဖြစ်ပါတယ်။လူကိုယ်ကလေးကကျန်းမာရေးစနစ်အားနေတဲ့နိုင်ငံတစ်ခုဖြစ်တာမို့ COVID ကပ်ပြီးစုစုဝါကြုံလာရတဲ့အခါမှာစီးဝင်နှန်းတွေမလုံလောက်တာအပါအဝင်အခက်အခဲတွေပိုပြီးဖြစ်လာတယ်လို့ COVID လူနာတွေကိုဖုန်းနဲ့ညွှန်ကြားကူတာပေးနေတဲ့နောက်ထပ်ဆရာဝန်တဦးကလည်းပြောပါတယ်။
အဲ့အခက်ခဲတော့အဲ့လူနာနဲ့ဆရာဝန်နဲ့မမျှဘူးပေါ့သူလူနာနဲ့ဆရာဝန်နဲ့မမျှလူနာကြီးကလည်းဆရာဝန်မျှော်ကြတယ်ပေါ့ဟိုလုံးဝမတွေ့ဘူးဆိုရင်တော့မှဆရာဝန်အတန်လေးကြားလိုက်သူတို့နည်းနည်းလေးကြွပြပြီးအဲ့လိုကျင်းမဲ့ပျော့ပျော့သွားပေါ့ကျင်းမဲ့တော့အဲ့လိုမျိုးရောဖြစ်ပါလိမ့်ရှင်သူတကယ်ချင်းနေရတော့လိုက်ကူတာပေါ့နော်လိုက်ကူလို့ရှိရင်ဒီနေ့ကိုအင်းငါးစီမှာအဲ့လိုမျိုးသွားရတာပေါ့အဲ့တမားရောအိမ်မှာဖုန်းနဲ့တောင်းလျှောက်ပြင်တယ်ဖုန်းညာတောင်းလျှောက်ကိုလာနေတာတခါကျရင်ဖုန်းကော300အဲ့လိုမျိုးကြီးရအောင်300ကျော်လို့ပါလို့ရှိတာဟို300နဲ့300လုံးတော့မဖြေနိုင်ဘူးနော်ဟို miss call တွေဖြစ်ဖြစ်သွားရင်လည်းရှိရဲ့အဲ့လိုပေါ့ ATM မှာတိထားဟို50 60အလောက်ကိုတော့တူးစားပြီးတော့ဖြေပြီးတာပေါ့ဘယ်လိုပြောမလဲဟိုတစ်ယောက်တစ်ယောက်ဆိုရင်တော့နည်းနည်းကြာတယ်ကြာတယ်တချို့ရတူးစားရင်20နဲ့20-50ကြပါအလောက်ကိုဖြည့်ပြရရှင်ဟုတ်အသေးစိတ်လူနာလဲပါတယ်ဟိုပုံမှန်ဟိုအရင်ဟိုမစိုးရတဲ့လူတွေလည်းရှိပါတယ်ဒါပေမဲ့အသေးစိတ်လူနာတွေကတော့ပုံများတယ်ချင
်းလူတွေကိုကိုယ်တိုင်တွေ့တာမဟုတ်ပဲဖုန်းပေါ်ကနေညွှန်ကြားပြောပြပြီးကုသရတာဖြစ်တဲ့အတွက်ထိထိရောက်ရောက်ကုသနိုင်ပါမလား
ဟိုဖုန်းနဲ့ကုသရင်ဆိုတော့သူတို့ရဲ့ဟိုအစုပ်အခြေအနေမျိုးပါလမ်းဆိုင်နေတာကျွန်တော်ကြားရအောင်ပေါ့နော်အဲသူတို့ပြောတာတော့ပဲအဲဒါနဲ့အခုတော်တော်များများတော့ဟိုအဆင်ပြေလာတယ်ပေါ့ဘလို့အဆင်ပြေလာတယ်ဆိုတော့အကုန်လုံးရဲ့အိမ်တိုင်းမှာတာမိုမီတာရှိတယ်အဲသူတို့တွေကဟိုစီးတူတူလဲကိုယ်ဘယ်နောက်လဲဆိုတော့ပြောပြနိုင်တယ်အဲရောအဆင်ပြေတာဆိုရင်အိမ်တိုင်းမှာမရှိဘူးသူတို့တွေကပြောပြနေနိုင်တယ်ပေါ့ပြောပြနေနိုင်တော့အရင်တော့မခက်ပါအောင်ရှင်ဟုတ်ဟုတ်ဒါနဲ့ဟိုအရင်ဒီစားမတွေ့ရဘူးဆိုတော့ဟိုတိတိတိရောက်တော့ဖြစ်ချင်တာဖြစ်မှာတော့ဒါပေမဲ့လုံးဝဆရာဝန်နဲ့မတွေ့ရတဲ့ဆိုင်တော့သူတို့အတွက်လည်းအတိုင်းအတာတစ်ခုပြီးတော့အဆင်ပြေမှာပေါ့
ကုသမှုတွေတည်တည်ချာချာမရနိုင်တဲ့အချိန်မှာနှာခေါင်းစီးတက်တာလို့ကျန်းမာရေးစည်းကမ်းတွေကိုတေချာလိုက်နာပြီးကာကွယ်ဆေးရရင်ထိုးကြဖို့လေသူကတိုက်တွန်းပါတယ်ရန်ကုန်တိုင်းအတွင်းကိုဗစ်လူနာတွေကိုပရိုက်တာလိုက်လံကုသပေးနေတဲ့ဆရာဝန်ကတော့မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အစောပိုင်းကြုံခဲ့ရတဲ့အချိန်တုန်းကအတွေ့အကြုံတွေကောင်းကောင်းရခဲ့တယ်လို့ပြည်သူတွေအကြပူးပေါင်းဆောင်ရွက်မှုတွေလည်းအားကောင်းခဲ့တာကြောင့်တကယ်တမ်းဒီတစ်ချိန်မှာကိုဗစ်ကပ်ဘေးကိုပိုးပြီးတော့ထိထိရောက်ရောက်ကာကွယ်နိုင်သင့်တယ်လို့ပြောပါတယ်
။ဒီတကယ်တော့ပေါ့နော်ကျွန်တော်တို့မနစ်ခါဆိုလို့ရှိရင်ကျွန်တော်တို့ရေမုံစေးရုံမှာကျွန်တော်တို့ကဒီလူနာရောကိုဗစ်ရီပြင်းထန်လူနာရောဂါမန်လူနာရောလက်ခံပြီးကုသပြီးတော့လူနာရေကဲခဲ့တယ်ပေါ့နော်ကဲခဲ့ပြီးတော့လူနာရေနဲ့လူလူနာတွေအတွက်လိုအပ်တဲ့ဟာတွေလည်းကိုကိုရအလူခံလူကြည့်သူတွေကလည်းလူပြီးတော့မှရဘလောက်များဆိုလဲကျွန်တော်တို့အသက်ရှူဆက်တရားအစာအုပ်ကြီးတွေအစာအကုန်လုံးအပြည့်စုံလူပြီးတော့ဟာအကုန်လုံးအလူခံတယ်လူကြည့်သူတွေကလည်းလုံးဝအင်တာရတဲ့လူကြရတယ်အဲ့လိုမျိုးတေးသေးကြကြပြည့်စုံအောင်လှုပ်ထားပြီးကြမှာကုလိုအာနာသိမ့်လိုက်တယ်အာနာသိမ့်နဲ့သိမ့်လိုက်တော့အမှကျွန်တော်တို့အပြည့်စီးပြီးတော့ကျွန်တော်တို့ထားခဲ့ရတဲ့စီးပြန်လုံးထားခဲ့ပြီးအခုတကယ်တကယ်ဖြစ်လာကြတယ်ကျွန်တော်ဈေးရုံကြီးရောက်လာစီးရုံတကယ်ဖြစ်တယ်အရင်လိုလူနာအများကြီးလက်မခံအောင်ဒီလိုအလုံးဟာကိုဟိုပြန်ဆင်းနေတဲ့လူတွေလောက်နေပဲနည်းနည်းလေးလက်ခံနေမှာနည်းနည်းပဲကငါရဆေးရုံတက်အောင်မတက်ရတော့အရင်လူတွေစက်ဖက်လူစကားဝင်ကျွန်တော်လုတ်ခဲ့ရတယ်ရတယ်အလကားပေါ့နော်အဲ့မှာကျွန်တော်တို့ကဟိုတစ်ခါတလဲအနေနဲ့ဒီလူတွေဘယ်လိုကယ်နိုင်မလဲပေါ့နော်စဉ်းစားပြီးတော့ကျွန်တော်တို့အခုလောက်လိုက်လုတ်ပေးနေတာပေါ့နော်ကျွန်တော်တို့အခုလက်ရှိလုတ်နေတဲ့လူတွေအကုန်လုံးပါပဲ
အနာသိမ်းမှုနောက်ပိုင်းစစ်ကောင်စီကဇမ္မာရေးဝန်ထမ်းတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာတွေသာမရှိရင်ကိုဗစ်လူနာအများအပြားကိုပိုးပြီးတော့ကယ်တင်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
။တကယ်လို့လည်းအာနာသိမ်းဝင်ထားဘူးဆိုအာနာမသိမ်းခဲ့ဘူးဆိုရင်ကျွန်တော်တို့ဒီလူနာတွေအကုန်လုံးကိုတကယ်လက်ခံကူတာရယ်ဒီချိန်မှာပြည်သူတွေအားလုံးကလည်းအဲပေါ့နော်အရင်တိုင်းပဲကုညာနဲ့လူကကုညီမယ်လူအားငွေအားငွေအားနဲ့ကုညာနဲ့လူကကုညီမယ်လူအားနဲ့ကုညာနဲ့လူကကုညီမယ်လောက်ရရှိရအကုန်လုံးအဲ့လိုဒီလိုအချိန်မှာသူတို့က အာနာသိမ့်လာခြင်းတချို့နေရာမှာဆိုဖမ်းထားပြီးတော့ပစ္စည်းတွေလည်းသူတို့သိမ့်သွားကြရမှာကျွန်တော်သိတဲ့နောက်တော့အရင်တော့ AR Center ဆိုတာဗန်နေတာအသက်ရှူဆက်တွေပါနေလို့နေခုနိုင်နေမယ်အခု AR Center မှာရိုးအောက်ဆီဂျင်ပေးနိုင်မှာပဲတန်းနိုင်နေ AR Center ဆိုလည်းကိုပြည့်ရစီအဝင်အောက်ဆီဂျင်ရှူတယ်အောက်ဆီဂျင်တော့သူအလိုက်ဆိုင်ရှူရတယ်အင်းရဆန္ဒမှာကျွန်တော်ကြားမိတဲ့လောက်ကတော့ပြီးတော့နောက်ထပ်အောက်ဆီဂျင်ပေးလို့ရတဲ့နေရာလေးရှိတယ်ဒါပေမဲ့အောက်ဆီဂျင်ရှူုံမဲ့တက်နိုင်ပြီးတော့လူနာကြီးမဲ့လို့ဆရာဝန်မလုံလောက်ကြတော့ဒါအာနာသိမ့်လိုက်လို့ဒီလိုဖြစ်ကုန်တာပေါ့နော်အကယ်၍ပါသူအာနာမသိရင်ကျွန်တော်တို့မှအရင်အတိုင်းပဲကျွန်တော်တို့လုံးဝကျွန်တော်ရှိနေတဲ့စက်တန်းနဲ့ရှိနေတဲ့နေရာမှာလူနာတွေကောင်းကောင်းကယ်တင်နိုင်ပါမှာအရန်ရောပါဆိုွားလို့လက်လွတ်လိုက်ရလို့ရှိရမယ်လက်မလွတ်တယ်မဲ့လက်လွတ်လိုက်ရလို့ရောမရှိနိုင်ဘူးလို့ထင်တာပဲမှာကျွန်တော်ကတော့
အာနာသိန်းစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဆေးဥချုပ်ရေးကောင်စီအနေနဲ့ကာကွယ်စည်းထုတ်အစီအစဉ်တွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားတယ်လို့ပြည်တွင်းမှာကိုပိုင်ကာကွယ်စည်းနဲ့ကုသစည်းထုတ်လုပ်နိုင်တဲ့အထိလှုပ်ဆောင်ဖို့ကိုပါသိမကြခင်တုန်းကပဲပြောဆိုခဲ့ပါတယ်ဒါပေမဲ့ဝေဖန်သူတွေကတော့စစ်ကောင်စီဟာကိုဗစ်ကပ်ဘေးကိုအသုံးချပြီးကျမကြီးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်ကြအပါအဝင်အတိုက်ခံတွေကိုနှိမ်နှင်းပြီးအာဏာပုံမှုခိုင်မြဲအောင်လုပ်နေတာလို့ဝေဖန်ကြပါရယ်ဘယ်လိုပဲဖြစ်ဖြစ်ကိုဗစ်ကပ်ဘေးကူးစက်မှုတွေကတော့ကျမကြီးဆောင်ရှောက်မှုစနစ်အားနေတဲ့မြန်မာနိုင်ငံအတွက်ထိမ့်ချုပ်နိုင်တဲ့အခြေအနေရောက်ဖို့တိတ်မလွယ်ကူလားသေးပါဘူးပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကူးစက်မှုတချို့ပြန်ကျလာပုံရပါမယ်လို့စိတ်ယုံကရင်တွေအလုံးလောက်မရှိတာအောက်ဆီဂျင်ပြတ်လက်တာနဲ့ကျမကြီးဆောင်ရှောက်မှုအပြည့်အဝမပေးနိုင်တာလို့ပြဿနာတွေကတော့ဆက်ပြီးတော့ကြုံနေရဆဲပဲလို့ကိုဗစ်လူနာတွေကိုကုသပေးနေတဲ့ကျမကြီးဝန်ထမ်းတွေကပြောဆိုကြတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်မြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်ဆိုးကြီးကနေအမြန်ဆုံးလွတ်မြောက်နိုင်ကြပါစေကျမခင်ဗျူထွေးပါရှင်
ဒရင်ပါဆင်ကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီဒရင်ပါသုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ကြောင်းတက်နေတဲ့ကလေးငယ်တွေနှာခေါင်းစီးတက်ဖို့မတက်ဖို့ကိစ္စအငင်းပွားနေတဲ့အကြောင်းကျောင်းမလွတ်တော့ပဲအိမ်မှာပဲစတင်ပေးတဲ့အစီအစဉ်နယူးယောက်ဘရော့ဒ်ဝေးပြဇာတ်လာချီသူတွေအတွက်ကိုဗစ်စီးမြင်ဆရာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရေကန်ဆွေရကနိုင်ငံတော်ဝန်ကကျောင်းတွေအများပြည်သူသွားလာရအစားအုပ်တွေအတွင်းမှာနှာခေါင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှာခေါင်းစည်းမတက်နိုင်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်ကြပါတယ်။အထူးသဖြင့်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ကုလိုချိန်မှာကျောင်းသားကျောင်းသူတွေနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေရကဒေသကျောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါ။ဒီကျောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကမှာကျောင်းတွေပြန်ဖွင့်မှုစတင်ပြင်ဆင်ခြင်းကတည်းကကျောင်းအုပ်ချုပ်ရေးဘုတ်အဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါ Florida လိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလေးတွေနှာခေါင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလေးတွေအတွက်ဘေးအန္တရာယ်ကာကွယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါ Georgia ပြည်နယ် Henry ခရိုင်ပညာရေးမှူး MaryElizabeth Davis က
We've stayed at mask optional and now have
The council determined ကိုပါတာရွေးချယ်ခွင့်ပေးထားပေမဲ့အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှာခေါင်းစည်းတက်ဖို့လေးလေးနက်နက်ထပ်မံတိုက်တွန်းပါတယ်
ကိုဗစ်ကရောဂါစဖြစ်ကာစကာလကလေးကနှာခေါင်းစည်းတက်ဖို့လုံမလို့ဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှာခေါင်းစည်းတက်ဖို့မလိုလားတယ်လို့ကာဝယ်ဆေးထိုးဖို့လဲတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ် Georgia ပြည်နယ် McDonald မြို့ကကလေးမိဘတဦးဖြစ်သူ Daniel Danny က
အနောက် cases arising
ဒေါ်ဂါရီထပ်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန်ဖွင့်တာပါဆေးရုံမှာတက်ရောက်ကုသနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice
အဲ့ဒီကမနီလန်ရွေးချယ်စရာမရှိတာကတော့စိတ်မကောင်းစရာပါလူမှုအတိုင်းအဝိုင်းအတွင်းမှာလည်းအန္တရာယ်နဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်ဟင်ဒီခိုင်အစိုးရကအများသွားလာနေတဲ့အဆောက်အဦအတွင်းမှာ နှာခေါင်းစီးတပ်ဖို့စီမံထုတ်ထားပေမဲ့ကလေးတွေကတော့ဒီအမြဲကြားရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်
ကယ်လီဖိုးနီးယား၊လူးစီယားနာ၊အော်ရီဂွန်၊ဝါရှင်တန်အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှာခေါင်းစည်းမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ Florida, Texas, Arkansas, Arizona, Oklahoma စတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှာခေါင်းစည်းတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါစတင်ခဲ့တဲ့2020နှစ်ဦးပိုင်းကစလို့လူအများကြားစိုးရိမ်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စတင်ကျောင်းကိုမလွတ်တော့ပဲကိုယ့်အိမ်မှာပဲကိုယ်တိုင်စတင်ပေးကြပါတော့တယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစတင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလို့ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ပဲအိမ်မှာပဲစတင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစတင်ပေးရတယ်။ Florida ပြည်နယ် Boca Raton မြို့ကသင်ကြားရေးအထောက်အကူပြု Nikki Warris က
I want people to know that you can still homeschool and
အိမ်မှာပဲစတင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်။ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုလေအလုတ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကသမီးနှစ်ယောက်ကိုကျောင်းမလွတ်တော့ပဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
in like Oman Southern Jong တွေကိုသွားတယ်လို့ပါပဲဒီမှာလဲအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်သိမ့်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေတင်ကြားလေးလာရေးပို့ထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီတင်ကြားရေးဌာနမှာလေးလာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
to do a counseling တင်ကြားပေးကြပါတယ်ကလေးတွေစတင်ရမှာကောင်းဆုံးလေးလာတင်ကြားနိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လည်းတင်ကြားပေးပါရယ်အခုလိုမျိုးတင်ကြားရေးအထောက်အကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လည်း Warris ကမျှော်လင့်နေတာပါအမေရိကန်သံကောင်းစင်ဌာနရဲ့စာရင်းကိန်းကဏ္ဍဤအရာအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာတင်ကြားသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါရယ်ခင်ဗျာနယူးယောက်မြို့ကနာမည်ကျော် Broadway မှာပြဇာတ်တဲ့ဂီတဖျော်ဖြေပွဲတွေမကြခင်သတင်းပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဂီတပြဇာတ်ပွဲလာကြည့်သူပိတ်သက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်ပြဇာတ်ရုံခမ်းမအတွင်းနင်းနီးကက်ကက်ထိုင်ရတာကြောင့်လည်းနှာခေါင်းစည်းတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway တာဝန်ရှိသူတွေကပြောပါတယ် COVID-19 ကရောဂါစဖြစ်ကာစကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးအကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လဲကျန်းမာရေးအာမခံမရှိတော့ပါဘူးနယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ်
ပြည်သက်တရုတ်ဆောင်တွေအစီအစဉ်တင်ဆက်သူ9000ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပြည်သက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါနယူးဂျာစီကနေအလေလာသူဂျမီးမရန်က
I mean in all honesty like coming from a military family
စစ်တပ်မိသားစုကလာတဲ့လူတယောက်အမိနဲ့ကျွန်မအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ချိန်လောက်ထိုးထားပါတယ်အားလုံးလည်းယာတီတုတ်ကွေးကာကွယ်ဆေးထိုးပါတယ်CDC နဲ့သိပ္ပံနီးချာဆန့်သက်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းပါမှရှိပါဘူး
။ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ။
2020မတ်လကလေးကပိတ်ထားတဲ့ဂီတကစက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းအထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးပင်းစည်းကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားတော့မှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ယောဂကူးစက်မှုအခြေအနေကိုကြည့်ပြီးစီးပင်းပြန်ပြောင်းလဲဖို့သုံးသပ်တော့မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
စီစဉ်တင်ဆက်နေတဲ့သုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဒေါခင်မျိုးသက်အဖတ်စဉ်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။ဒီတစ်ပတ်တော့ကိုဗစ်ကရောဂါကြောင့်ခံရတဲ့ဒေသခံတွေကိုကူညီမဲ့ဆက်ရုပ်ကလေးကိုဆွန့်ပစ်ပစ္စည်းတွေကိုသုံးပြီးသိပ္ပံပညာရှင်တွေအကူအညီနဲ့အင်ဒိုနီးရှားနိုင်ငံဆံပြရွာကရွာသားတွေတီထွင်ခဲ့ကြတဲ့အကြောင်း Righteous သတင်းတပုတ်ကိုအခြေခံပြီးပြောပြပေးပါမယ် COVID-19 ဖျော့ကတံကိုခံရခြင်းမှာအင်ဒိုနီးရှားရွာသားတွေဟာစိတ်ကိုတွန်းအားပေးဖို့အတွက်ပျော်ရွှင်ဖွယ်အနေနဲ့သိပ္ပံပညာရှင်တွေနဲ့ပေါင်းပြီးဆက်ရုပ်ကလေးတယောက်ကိုတီထွင်ခဲ့ကြပါတယ် COVID တံကိုခံရတဲ့အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့နောက်ဂျာဗာပြည်နယ်ရဲ့မြို့တော်ဆူရာဘာယာကတမ်ဘော့ဂျီဆံပြရွာဒေသခံတွေကသူတို့တီထွင်လိုက်တဲ့ဆက်ရုပ်ကိုဒယ်လ်တာလို့နာမည်ပေးထားပါတယ်။တကယ်တော့ဒယ်လ်တာဟာကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးရဲ့နာမည်ဖြစ်ပြီးသူတို့မြို့ရွာတွေမှာလည်းကမ္ဘာတခြားနေရာတွေမှာလိုပဲကူးစက်မှုအလွန်များတဲ့သူ့ရဲ့ဒဏ်ကိုပြင်းပြင်းထန်ထန်ခံစားရတာဖြစ်ပါတယ်။ဒီဆက်ရုပ်ကလေးကိုကိုဗစ်ကြောင့်တီးခြားခွဲပြီးနေနေရသူတွေအတွက်အစားအစာတွေနဲ့အတူစိတ်ပျော်ရွှင်မှုကိုပါပေးနိုင်တာဖြစ်ပါတယ်။ဟင်းဒီဟင်းရနဲ့အစားတောက်တွေကိုတည်လာပေးတဲ့ဆက်ရုပ်ကလေးဟာမြန်မြန်နေကောင်းပါစေလို့အင်ဒိုနီးရှားနိုင်ငံသားတွေရဲ့ဘာသာဘာသာစကားနဲ့ဆူတောင်းပေးနေတာပါဒီဆက်ရုပ်ကလေးကိုဥဆောင်ဖန်တီးသူကအသက်53နှစ်ရှိပြီဖြစ်တဲ့ဆံပြရွာသားတွေရဲ့တကြီးအဆယံတို့ပ
ါ Karena dengan kondisi Covid dan ada varian baru itu namanya varian Delta maka robot itu untuk sementara saya alih fungsikan sebagai pelayanan masyarakat untuk
အခုကိုဗစ်ပိုးသစ်ဒေါက်တာမျိုးကွဲကိုတွေ့နေရပြီးကိုဗစ် -19 ကူးရသူအရေအတွက်လည်းအများများလာနေတာကြောင့်ဒီဆက်ရုပ်ကိုလူများအတွက်အကျိုးပြုမဲ့နေရာမှာသုံးဖို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါ။ဥမာဆိုပိုးသက်ဆေးဖျန်းတာတို့ကိုယ့်အကိုတည်တံ့ခွဲပြီးနေရတဲ့သူတွေအတွက်အစားအသောက်တွေသူတို့လိုတာလေးတွေပို့ပေးတာမျိုးပါ။ရက်ွက်ထက်ကတကယ်လိုအပ်နေတဲ့သူတွေအတွက်ပဲသူတို့လိုတဲ့နေရာမှာဖြည့်ပေးဖို့ဆက်ရုပ်ကိုပုံစံပြောင်းပြီးခိုင်းပါတယ
်။ဆံပြအရွာသားတွေဟာဆက်ရုပ်မလေးဒယ်လ်တာရဲ့ခေါင်းပိုင်းကိုမဆုံးတော့တဲ့ rest ကိုကလျှက်စစ်ထမင်းဝဟောင်းကလေးနဲ့လှုပ်ပါတယ်။သူ့ကိုယ်ရဲ့ရင်ဘတ်ပိုင်းကိုတော့ TV အဟောင်းတစ်ခုရဲ့အိမ်နဲ့တိဆောက်ထားတာဖြစ်ပြီးသူ့လက်တွေကိုတော့ PVC ပိုက်လုံးနဲ့လှုပ်ထားပါတယ်။သူ့အတန်ကတော့တကြီး ASEAN 2ကတော့ရဲ့အတန်ပါ။ COVID ကြောင့်တီးတန့်ခွဲပြီးနေရတဲ့သူတယောက်ယောက်ရဲ့အိမ်ရှိကိုရောက်ရင်သူ့မရဲ့အတန်နဲ့ slammer လေးကိုတော့ပထမနှုတ်ဆက်ပြီးပစ္စည်းပို့ဖို့ရောက်နေတယ်လို့အတန်ပေးပါတယ်။သိပြီးရင်ကျတဲ့ဆက်ရုပ်မကလေးဒယ်တာဟာကျေးဇူးတန်စကားကိုပြောရတယ်လို့နေမကောင်းတဲ့သူအမြန်နေပြန်ကောင်းလာစေဖို့လဲဆုတောင်းပေးတတ်ပါတယ
်။ kayak robot delta ini kan saya sangat sederhana sekali karena bahannya juga dari pot dari panci bekas dari box TV sehingga pada saat pembuatan itu memang betul-betul murni saya memakai jadi intinya kami mengolah sampah yang ada
di delta soyuk di sok thaw bon ga tai shin ma le tu bo ma tong lo de o ri khwat de tv o haung ni ne lou tha ba di soyuk ko ma tong lo be swun pit tha de pc o haung ni ne be lou pho chano lo sin sa ga ja de twat chano lo yak kwat the ga swun pit pc haung ni ne lou khe ba de da ga soyuk thau soyuk da ma mho tai ban ni ja sanin ja lou tha de soyuk ne daw ma tu ba au da ha chano lo ye phan ni mu de khu ba
Delta ကလေးဟာဆံပြရွာထဲမှာကိုဗစ်ကရောဂါအတွက်တပတ်ကိုတစ်ချိန်ပိုးသက်ဆေးဖြန့်ပေးပါတယ်။သူ့ကိုခိုင်းမယ်ဆိုရင်အဝေးသင်းခလုတ်ကိုသုံးရတာဖြစ်ပြီးပေ6ရွာလောက်အကွာကနေဆက်ကိုထိန်းချုပ်ပြီးမောင်းနေရပါတယ်။ အစင်အတို့ကတော့ဒီတဲ့ပို့ပြီးဝေးတဲ့နေရာကနေထိနိုင်ဖို့အတွက်အင်တာနက်ကိုသုံးပြီးဖုန်းနဲ့ထိန်းချုပ်ဖို့ဆက်ပြီးစူးစမ်းနေပါတယ
် Robotnya kan diimplementasikan langsung di kampung ya jadi tidak berupa robot yang high tech seperti itu jadi cukup simple.Untuk dasarnya sendiri ada sasis dari mobil mainan.
Di luar emang betul mood di sana lah. Tak jauh dah. Sebenarnya ini ada yang saya tak kurang mahu bahu. Juga senyap ni bah. Aku cuma kali kita dia kai aku tengok tonton bi. Soalnya entah bateri ku tonton apa deh. Saya tu siapa? Awiring kalau ni main pi ni mana? Di luar main pi dek ha. Accurate dan seni ku tonton mana?
Telkom tipan ni ni punya tanaga letak ketiga.ဗနဇီယာအမန်အရစ်မူဒတ်ကင်းမှာလက်စစွမ်းအင်ကိုတုံးပြီးရွေးရှားအောင်လုပ်ပေးတဲ့ Accurator ဆက်ပါတဲ့ဒီဆက်ရုပ်ကလေးဒယ်တာကိုဆူရာဘာယာမှာရှိတဲ့ Telkom နဲ့ ATH တမနီးပညာတက္ကသိုလ်နှစ်ခုကသိပ္ပံပညာရှင်တွေအကူအညီနဲ့တိစောက်ခဲ့တာဖြစ်ပါတယ်ဆက်ရုပ်ရဲ့ဘက်ထရီက12နာရီလောက်ခံပါတယ် ATH တမနီးပညာတက္ကသိုလ်ကဆရာမတူဖြစ်တဲ့အနန္ဒီယာရာချမာဒဝိချာနီကတော့
prosesnya sendiri dari warga sebagai pelaksana jadi pelaksana membuat dan sebagainya kemudian kami dari kampus itu kami mensupport segala macam kebutuhan yang dibutuhkan oleh warga
ketika ga ro dah ayu ada ri ko rain ti twin ne phan di de so ra tbo ba dah ko jma ro tak tu ga set pisi apai sa ri yo tru lo at de pisi le ri pyin thap ban ngwe ba ku nyi pe da ba tru di set yok ko ti saut de a chein ma le tru lo at me ni snit twi hlyet sit pisi ri ne pat tat bi swin nwe a chan pe ba de chaung ne ga apwe ne yo Mr. ASEAN Tondo အဖွဲ့နယ်ပါဆွေးနွေးတာပ
ါအစကတော့ဒီဆက်ရုပ်ကလေးကိုစားတောက်ဆန်းစပွဲလို့ဖြစ်နေတုံးဖို့စဉ်းစားပြီးတည်ထွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကရောဂါဒဏ်ခံလာအချိန်မှာတော့ဒေသခံတွေအတွက်အဆင်ပြေစေဖို့ဆက်ပြီးကြံစည်ခဲ့ကြတာပါတန်ပေါက်ကြီးစံပြရောဟာဆွန့်ပြပစ္စည်းတွေကိုအကျိုးရှိတဲ့နေရာမှာပြန်ပြီးသုံးနိုင်အောင်လုပ်တဲ့နေရာမှာနာမည်ကြီးတဲ့ရွာကလေးပါဆွန့်ပြပစ္စည်းဟောင်းတွေနဲ့တိစောက်ထားတဲ့ဒီဆက်ရုပ်ကလေးဒယ်တာကိုအောက်ကလာဆံမှာစပြီးသုံးနိုင်ခဲ့တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးဖို့နိုင်ကြပါတယ်ရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဥက္ကင်မောင်စုမင်းကပြောပြပေးမှာပါ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ပစ်ဖို့နဲ့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့ EU ဥရောပသမ္မတနိုင်ငံရေးအကြီးအကဲဂျိုးဆက်ဘိုရဲကမနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Aaron Yusun နဲ့တောက်ကြနေ့တယ်လီဖုန်းဆက်သွယ်ပြောဆိုရာမှာ Mr. ဘိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုဖော်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြာနေ့ဆန္ဒပြပွဲကိုရဲတွေကမျက်ရည်ပုံးတွေ rubber ကြည်စံတွေနဲ့ပစ်ကတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုမနာခံပဲဘန်ကောက်မြို့ကဘစ်ထရီကျောက်တိုင်မှာစုဝေးဆန္ဒပြသူတွေကအစိုးရကန့်တတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြသတဲ့အနေနဲ့မယောင်းရလို့ပျက်စီးတဲ့တစ်သီးတွေကိုမီးရှို့ပြီးဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ရောဂါပိုးတွေ့ရှိသူ 3,456 ယောက်နဲ့သေဆုံးသူက212ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥက္ကင်မောင်စိုးမင်းကပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။
အင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Kevin Fowler တို့ဖြစ်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်း Radio Season ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုအပိနာဆင်ကြတဲ့အတွက်ကျမတို့ VOA Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ။
This program has